Welcome to the Voice of America in Burmese.
Minglam ne kimashin. Washington Bureau of VOA American တန်ခါနေ2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ32 40 49ရုကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနေ့ခင်ပါခင်ဗျာကျွန်တော်ဆက်မှုပြပါအခုအင်္ဂါနေ့မနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြသွားမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့အမေရိကဒေါ်နယ်ထရမ့်အစိုးရရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအစ်စ်ကိုအမေရိကအင်ပီရိုကတင်းနေလာနေမှာထုတ်ပြန်လိုက်ပါတယ်။အမေရိကဒေါ်နယ်ထရမ့်ရဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်ဖြစ်တတ်မှတ်မှုပေါ်ကုလလူကြုံရေးကောင်စီရဲ့ကန့်ကွက်မှုကိုအမေရိကန်ကဗီတိုအာဏာသုံးပြီးတော့ဖယ်ချလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်တွေရိုဟင်ဂျာတွေနေရာပြန်ပို့ရေးအတွက်ဒီနေ့ဆွေးနွေးကြဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီဦးဆက်မိုးကြီး။အခုလိုသတင်းတွေတင်ဆက်ပြီးရဲ့နောက်သတင်းစွာတွေကိုထုတ်လွှင့်တဲ့အခါမှာတော့
အဓိကကတော့လာမယ့်20ရာစုပင်လို့ဒီတတိယစီဝေးမှာကျွန်တော်တို့ကဒီနိုင်ငံရေး
ဒါကတော့ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့၅ရက်ကြာဆွေးနွေးပွဲမှာဘာတွေဆုံးဖြတ်သဘောတူညီခဲ့တယ်လဲဆိုတာကိုသတင်းအစီအစဉ်ပြီးမှတင်ပြပေးဖို့ရှိပါတယ်။တခါဝဒေတာကတည်ဆောင်လာတယ်လို့ယူဆရတဲ့စိတ်ကြွဆေးပြား၅တန်းကျော်ထိုင်းနိုင်ငံမှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းနဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအနေနဲ့ပတ်သက်လို့ကုလသမဂ္ဂမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာတွေကိုနားဆင်ကြရပါမှာ။အဲ့ဒီနောက်စောင်းတေးတချင်းလက်ဆောင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝေနဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအစ်စ်မှာအမေရိကန်ပြည်ထောင်စုအတွက်အကြီးအမားဆုံးအန္တရာယ်တွေနဲ့ဆက်လက်ရှိနေတဲ့ချင်းချောက်မှုတွေကိုဆောင်ရွက်မယ်အစီအစဉ်တိုင်းရှင်းရှင်းလင်းလင်းပြည့်ပြည့်သားသားဂရင်တွေသွားမှာဖြစ်တယ်လို့ထိတ်တန့်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒေါ်နယ်ထရမ့်အစိုးရတာဝန်စတင်ယူခဲ့ပြီးတဲ့နောက်17လနီးပါးကြာပြုစုခဲ့တဲ့မဟာဗျူဟာကိုသမ္မတအင်ပီရိုကတင်းနာနေ့နောက်ပိုင်းမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမဟာဗျူဟာဟာအမေရိကန်ပြည်ထောင်စုကကျင့်သုံးနေတဲ့မူဝါဒအပေါ်ဘလောက်ထိတည်ရမှုရှိနေပြီဖြစ်တယ်ဆိုတဲ့အကြောင်းဒေတာစံတော်ချိန်တင်းနာနေ့နောက်ပိုင်းမှာဝါရှင်တန် DC မြို့တော်မှာသမ္မတဒေါ်နယ်ထရမ့်ကရှင်းပြလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုမဟာဗျူဟာအစ်စ်မှာအရင်ကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့သမ္မတပထမဦးစားပေးဆိုတဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေအဓိကဦးစားပေးပြီးတော့ရင်ဆိုင်နေရတဲ့အန္တရာယ်တွေကိုစင်ခေါ်ချက်တွေကိုချင်းချင်းလန်းလန်းရှုမြင်ထားတယ်လို့လည်းအကြီးအကျယ်တာဝန်ရှိအစိုးရအရာရှိတွေကပြောပါတယ်။ကမ္ဘာဩဇာချင်းဝင်ရှာအပြောင်းလဲဟာအမေရိကန်ရဲ့အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေထားကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘလို့ပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်တစ်ခုကိုမဟာဗျူဟာအတစ်မှာထည့်သွင်းထားတယ်လို့အမေရိကန်အစိုးရအကြီးအကျယ်တာဝန်ရှိသူတဦးကမနေ့ကပြောပါတယ်အခုမဟာဗျူဟာအတစ်ဟာဆိုရင်ကမ္ဘာဇက်ခုံမှာပိုးပြီးတော့ရှင်ပြန်လာနိုင်မှုအတွက်အမျိုးသားအကျိုးစီးပွားကဏ္ဍ၄ရပ်ကိုဦးစားပေးထားတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်အမိမေကာကွယ်ရေးအမေရိကန်ရဲ့ကြွယ်ဝမှုကိုမြင့်တင်ရေးငြိမ်းချမ်းရေးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးတော့အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုတိုးလာစေရေးလို့ဖြစ်တယ်လို့ဆိုပါတယ်ဒီလိုဆောင်ရွက်နိုင်ရေးစိန်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာထည့်သွင်းဖော်ပြထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်
။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကငင်းပယ်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီတိုအာဏာသုံးပြီးတော့မနေ့တုန်းကကန့်ကွက်ခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပထမဆုံးအကြိမ်ဖြစ်ဗီတိုအာဏာကိုသုံးစွဲခဲ့တာလည်းဖြစ်ပါတယ်။အမေရိကန်တန်ယုံကိုဘယ်မှာထားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကိုပြောလို့ရမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေလီကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ဂျေရုဆလင်ကိစ္စနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအီဂျစ်နိုင်ငံကရေးသားတွင်သင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမူကြမ်းကိုမနေ့ကမဲခွဲခဲ့တဲ့အခါမှာအဖွဲ့ဝင်14နိုင်ငံကထောက်ခံပြီးတော့အမေရိကန်ကတော့ကန့်ကွက်ခဲ့ပါတယ်။မူကြမ်းထဲမှာဂျေရုဆလင်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မကြခင်ကချတဲ့ကေရာနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဆက်ပြရတဲ့အကြောင်းဆုံးဖြတ်ချက်မူကြမ်းမှာရေးသားထားပေမဲ့ဘယ်နိုင်ငံကအခုလိုဆုံးဖြတ်တာလဲဘယ်သူကဆုံးဖြတ်တာလဲဆိုတာကိုတော့မူကြမ်းထဲမှာဖော်ပြမထားပါဘူး။6နှစ်ကျော်ကာလအတွင်းမှာအမေရိကန်ပြည်ထောင်စုကဗီတိုအာဏာကိုသုံးခဲ့တာအခုဂျေရုဆလင်ကိစ္စမှာပထမဆုံးကြိမ်ဖြစ်တယ်လို့လည်းအမေရိကန်တမန်နီကီဟေလီကဆိုပါတယ်။ဗီတိုအာဏာသုံးခဲ့တဲ့နေရာမှာသဘောကျကျင်းပြီးတော့သုံးခဲ့တာမဟုတ်တယ်လို့ခြေတုံချတုံဖြစ်ပြီးတော့သုံးစွဲခဲ့တာလည်းမဟုတ်ဘူးလို့နီကီဟေလီကဆိုပါတယ်။ အမေရိကန်ရဲ့အချုပ်အခြာအာဏာကိုကာကွယ်တဲ့အနေနဲ့ရောရှေ့လေပိုင်းဒေသငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမေရိကန်ရဲ့ခန်းကဏ္ဍကိုအကာအကွယ်တဲ့အနေနဲ့ရောအခုလိုဗီဒီယိုအာဏာကိုသုံးဆွဲခဲ့တာဖြစ်ကြောင်းဒီလိုသုံးဆွဲတာအမေရိကန်အတွက်မလုံမလဲဖြစ်เสียပါအကြောင်းမှမရှိပေမဲ့လုံခြုံရေးကောင်စီမှာကြံနေတဲ့နိုင်ငံတွေအတွက်တော့မလုံမလဲဖြစ်เสียပါလို့နီကီရီကပြောပါတယ်တမနာထရမ့်ရဲ့ဆုံးဖြတ်ချက်ဟာလုံခြုံရေးကောင်စီရဲ့လက်ရှိဆုံးဖြတ်ချက်တင်နေလဲဆန့်ကျင်နေတာမဟုတ်ဘူးလို့လည်းသူကဆိုပါတယ
်အမေရိကန်ပြည်ထောင်စုကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အတိမတ်ပြုလိုက်တဲ့လူရက်ကပါလက်စတိုင်းတွေအတွက်အကြက်တဲဖြစ်စေသလိုဖာတာနဲ့ဟာမတ်အဖွဲ့တွေပြန်လဲယဉ်ကျေးစီရေးဆွေးနွေးကြဖို့နောက်ဆုံးသတ်မှတ်ထားတဲ့ရဲ့အစီအစဉ်ကိုလည်းစိတ်ဝင်စားမှုကြဆင်းသွားစေပါတယ်။စင်ပြိုင်ပါလက်စတိုင်းအဖွဲ့တွေကြားအစိုးရဝန်ကြီးဌာနတွေလွှဲပေးမဲ့ရဲ့သတ်မှတ်ပြီးတော့၃ရက်အကြာဒီဇင်ဘာလ23ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသရဲ့အဓိကလုံခြုံရေးကိုတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကိုဟာမတ်အဖွဲ့လက်ကနေဖာတာအဖွဲ့ဥဆောင်တဲ့ပါလက်စတိုင်းအာဏာပိုင်တွေကိုလွှဲပြောင်းပေးဖို့ရှိနေပါတယ်။နောက်ဆုံးသတ်မှတ်ထားတဲ့ရဲ့10ရက်ကျော်ကြာတဲ့အထိဗာကြေညာချက်မှာဒုံတရားထွက်ပေါ်လာခြင်းမရှိပါဘူးသမ္မတဒေါ်နယ်ထရမ့်ရဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တတ်မှတ်လိုက်တဲ့ဆုံးဖြတ်ချက်ကလွှမ်းမိုးသွားခဲ့ပုံရတယ်လို့ဆိုပါတယ်ခင်ဗျာ
အီရတ်နိုင်ငံကကိုပိုင်ဥချွတ်ခွင့်ရဒီခတ်နယ်မြေအတွင်းကလက်ရှိအနာရပါတီရုံးတွေကိုဆန္ဒပြသူတွေကမနေ့တုန်းကမီးတွေရှို့ခဲ့ကြပါတယ်လာဇာတွေမပေးတဲ့ကိစ္စနဲ့အကျင့်ပြစ်ချဆားတယ်ဆိုတဲ့တန်တရားတွေနဲ့ဆန္ဒပြသူတွေဒေါသထွက်နေကြတာပါအီရတ်နိုင်ငံမြောက်ပိုင်းဆူလာမနီးယားမြို့ကဒီ Kurdish Democrat Party ရုံးတွေကိုမိတွေရှုတ်ကြတာဖြစ်ပြီးတော့ဒီပါတီကိုနှုတ်ထွက်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ဆန္ဒပြမှုတွေနဲ့ဒီပါတီရုံးတွေကိုမိရှုတ်မှုတွေကခတ်ဒေတာမှာကြဲကြဲပြန့်ပြန့်ဖြစ်ပွားနေတယ်လို့လဲ VOA သတင်းတောက်တွေကဆိုပါတယ်ကျောင်းဆရာဆရာမတွေနဲ့တခြားရက်ဖက်မူတန်းတွေကိုလစာမပေးဘဲဖြစ်နေတာကြောင့်ဒေတာတွင်းမှာမကြေမနက်တွေဖြစ်နေကြတာပါအခြေခံဝန်ဆောင်မှုတွေလည်းအပြည့်အဝမရတဲ့အပြင်အကျင့်ပြတ်ချဆားမှုတွေဒီလည်းရှိနေတယ်ဆိုတဲ့တန်တရားတွေကလည်းအများပြရှိနေကြတယ်လို့ဆိုပါတယ်ဒေတာတွင်းကအစိုးရပြုတ်ကြတဲ့အထိဆန္ဒပြမှုတွေဟာဆက်ပြီးတော့ရှိနေလေဦးမယ်လို့လည်း VOA Cut ဌာနကနေပြောပါတယ်ခင်ဗျာ
ဒီဝေဘရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကနိုင်ငံသားကြီးအတွင်းဝင်နေဒကာမြို့မှာဒီကနေ့အင်္ဂါနေ့မှာတွေ့ဆုံပြီးတော့ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းနိုင်ရေးအတွက်အပြစ်ဒဏ်ဆွေးနွေးမှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးအဆင်ပြေချမှုစီရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကူးကပြီးတော့ဘင်္ဂလားဒေ့ရှ်မီဒီယာတွေမှာဖော်ပြထားပါတယ်ဒီဆွေးနွေးမှုကနိုဝင်ဘာ23ရက်နေ့ကဒုက္ခသည်တွေပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်နှစ်လအတွင်းပြန်ပို့ပြီးအစီအစဉ်တွေကိုစတင်အကောင့်ထည့်ဖော်ဖို့အတွက်နောက်ဆက်တွဲပြုလုပ်တဲ့အစီအွေလည်းဖြစ်ပါတယ်ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံသားကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဟာဒက်ကာမြို့မှာရောက်ရှိနေပြီလို့ဆိုပါတယ်ဒုက္ခသည်တွေနေရပြန်ပို့တဲ့နေရာမှာလုံခြုံစိတ်ချမှုရှိပြီးတော့သူတို့သဘောနဲ့သူတို့ပြန်လာမျိုးဖြစ်တဲ့အကြောင်းနိုင်ငံတကာအသံဝင်ကပြောဆိုနေတာပါအစိုးရအဲ့ဒီနေရာမှာဒီကနေ့မနေ့၈နာရီမှာကျင်းပမဲ့အစည်းအဝေးကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနရဲ့အတွင်းဝင် MD ရှာဟီဒူဟာကီကဥဆောင်ကျင်းပသွားမှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရပြန်ပူရေးဆိုင်ရာလုပ်ငန်းစဉ်တွေကိုနှစ်နိုင်ငံနိုင်ငံသားဌာနအတွင်းဝင်တွေကဥဆောင်သွားမှာဖြစ်ပြီးသူတို့အောက်မှာတက်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပါဝင်မှုအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆိုပြုတင်သွင်းထားတယ်လို့လည်းဆိုပါတယ်အောက်တိုဘာ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးခဲ့ကြပြီးတော့အဲ့ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွက်ဟာ၄သိန်းဝန်းကျင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းနေမှာဖော်ပြထားပါတယ်
။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ပြည်နယ်ဂူဂျရတ်မှာကျင်းပတဲ့ပြည်နယ်ရွေးကောက်ပွဲတွေမှာတိုက်ခန့်ပါတီဘက်ကပြင်းထန်တဲ့စိန်ခေါ်မှုတွေရှိခဲ့ပေမဲ့ဝန်ကြီးချုပ်ရဲ့လက်ရှိအာဏာရပါတီကပဲအာဏာကိုဆက်လက်ထိန်းချုပ်ထားနိုင်မယ့်အလားအလာတွေဖြစ်နေပါတယ်။တင်းနာနေကတော့နယူးဒေလီမြို့မှာရှိတဲ့ပါတီဌာနချုပ်မှာရွေးကောက်ပွဲအောင်ပွဲခံခဲ့ကြပါတယ်။ပြည်နယ်လွှတ်တော်အမတ်နေရာစုစုပေါင်း182နေရာရှိတဲ့အထက်မှာဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးပါတီ BJP ကအသာစီးရနေကြောင်းရွေးကောက်ပွဲကော်မရှင်မဲရလက်တီမှာဖော်ပြနေပါတယ်။အဓိကတိုက်ခန့်ပါတီဖြစ်တဲ့ Congress Party အနေနဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ပေမဲ့လည်းတဖြည်းဖြည်းအားပြန်ကောင်းလာနေတဲ့လက္ခဏာကိုတော့တွေ့ရပါတယ်။ မကြခင်ကျင်းပမှုရှိတဲ့တခြားပြည်နယ်ရွေးကောက်ပွဲတွေနဲ့2019ခုနှစ်မှာကျင်းပမှုရှိတဲ့အထွေထွေရွေးကောက်ပွဲတွေအတွက်လက်ရှိအာဏာရ BJP ပါတီအတွက်အတိုက်ခံကွန်ကရက်ပါတီဟာအားပြိုင်မှုတစ်ခုအဖြစ်ထွက်ပေါ်လာခြင်းရှိတယ်လို့အိန္ဒိယနိုင်ငံရေးအကြက်ခတ်တွေကသုံးသပ်ပြောဆိုနေကြပါတယ်။ကွယ်လွန်သူအိန္ဒိယဝန်ကြီးချုပ်ဟောင်းရာဂျစ်ဂန္ဒီနဲ့ကွန်ကရက်ပါတီအကြီးအကဲဖြစ်နှစ်တန်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ဆူနီယာဂန္ဒီတို့ရဲ့သားဖြစ်သူရာဟုဂန္ဒီကိုပါတီအကြီးအကဲဖြစ်ရွေးချယ်တင်မြှောက်လိုက်ပြီးတဲ့နောက်ပိုင်းကွန်ကရက်ပါတီအနေနဲ့လယ်သမားရေးအလုပ်လက်မဲ့ပြဿနာလူမှုဝန်ဆောင်မှုလုပ်ငန်းတွေနဲ့အခွန်ကောက်တဲ့စနစ်ကိုဦးစားပေးပြီးတော့စီယုံလှုံ့ဆော်လာနေတာကြောင့်ပါတီပေါ်မှာစိတ်ဝင်စားမှုတွေတဖန်ပြောင်းနေပြီးတော့ကြီးထွားလာနေတာပ
ါကြီးလေးတဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့အတွက်ပြစ်ဒဏ်စီရင်ချမှတ်ခံထားရပြီးတဲ့ကမ္ဘောဒီးယားလူမျိုးတွေကိုနိုင်ငံကနေနှင်ထုတ်မဲ့အစီအစဉ်ကိုကယ်လီဖိုးနီးယားပြည်နယ်ခရိုင်တရားရုံးကနေယာယီဆိုင်းငံ့လိုက်ပါတယ်50လောက်ရှိတဲ့ကမ္ဘောဒီးယားလူမျိုးတွေကိုတနင်္လာနေ့မှာကမ္ဘောဒီးယားနိုင်ငံကိုပြန်ပို့ဖို့ကနဦးစီစဉ်ထားတဲ့အကြောင်းတရားရုံးတော်ရဲ့မှတ်တမ်းတွေမှာတွေ့ရှိရပါတယ်။သူတို့ထဲကအများစုဟာကမ္ဘောဒီးယားနိုင်ငံရဲ့ပြင်ပဒုက္ခသည်စခန်းတွေမှာမွေးဖွားကြီးပင်းခဲ့ကြပြီးတော့သူတို့ရဲ့မိဘတွေဟာခမာနီအစိုးရရဲ့ညှိနှိုင်းနှက်ဆက်မှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။တချို့ဆိုရင်ကမ္ဘောဒီးယားနိုင်ငံအတွင်းခြေတောင်ချခဲ့ဘူးသူတွေမဟုတ်ဘူးလို့ရှေ့နေဇာဝကပြောပါတယ်။ကလေးဒုက္ခသည်တွေဖြစ်နေအမေရိကန်ပြည်တော်စုကိုထွက်ပြေးလာကြသူတွေလည်းဖြစ်ပါတယ်ဒါပေမဲ့သူတို့ဟာဘယ်တော့မှအမေရိကန်နိုင်ငံသားအဖြစ်ခံယူထားခြင်းမျိုးမရှိခဲ့ပါဘူ
းအမေရိကန်ပြည်တော်စုနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မြို့တော်စီးတဲမှာ Amtrak ဟီးတဲ့တင်ရထားဟာရထားလမ်းအောက်မှာရှိတဲ့ဝေးပြေးလမ်းမပေါ်ကိုတင်းလာနေတော့ကလမ်းချော်ပြုတ်ကျသွားလို့လူများပြားတိတ်ဆုံးသွားတယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ရထားတွေတွေဒီဝေးပြေးလမ်းမ i5 ပေါ်ကိုပြုတ်ကျသွားတဲ့မြင်ကွင်းဟာကြောက်မဲ့ဖွယ်ကောင်းတဲ့မြင်ကွင်းဖြစ်ကြောင်း PSKI အရာရှိ Ed Trier ကတင်ောက်တွေကိုပြောပါတယ်တေဆုံးသူများပြားရှိတယ်ဆိုပေမဲ့လက်လော့တိရတဲ့အခြေအနေတွေကတေဆုံးသူတွေဟာရထားပေါ်မှာပါလာသူတွေသာဖြစ်ပြီးတော့အောက်ကဝေးပြေးလမ်းပေါ်မှာသွားလာနေတဲ့မော်တော်ယာဉ်တွေကလူတွေမပါဘူးလို့ဆိုပါတယ်ထိခိုက်ရဒဏ်ရသူ89ဦးတက်ဆောင်လာတဲ့နေရာမှာအနည်းဆုံး4ဦးပဲအသက်အန္တရာယ်ရှိတဲ့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ဆေးရုံကပြောပါတယ်
The Voice of America, VOA. ဒါကတော့ဥဆက်မွေးနဲ့ကိုကျော်အောင်လင်းတို့ကအင်္ဂါနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ။2018ခုနှစ်နှစ်သစ်မှာကျင်းပမဲ့27ရာစုပင်လုံတတိယအကြိမ်ညီလာခံမှာသဘောတူညီမှုတွေရဖို့အခြေတင်ဆွေးနွေးနေရစေနိုင်ငံရေးလုံခြုံရေးကိစ္စတွေအခြေလေဆွေးနွေးနိုင်ဖို့တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ကြိုတင်ပြင်ဆင်နေကြပါပြီ။အမျိုးသားပြည်လဲတင့်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းရေးလူထုသဘောထားတွေရယူမယ်။နိုင်ငံရေးအဆင့်ဆွေးနွေးပွဲတွေအအောင်မြင်မြင်ကျင်းပနိုင်ရေးအပါအဝင်အပြည့်ရဲ့အဖွဲ့၈ဖွဲ့စလုံးကသဘောတူခဲ့တဲ့ဆုံးဖြတ်ချက်တွေကိုထိုင်းနိုင်ငံချင်းမိုင်မှာ၅ရက်တာကျင်းပခဲ့တဲ့အစည်းအဝေးပြီးသတင်းထုတ်ပြန်ခဲ့ပါတယ်။မဆုမွန်ကအပြည့်စုံကိုပြောပြမှာပါရှင
်။ဟုတ်ပါတယ်။လာမယ့် January လနောက်ဆုံးသတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့တတိယကြိမ်27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေ၊ Now NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေ၊အစိုးရအဖွဲ့တက်မတော်ငြိမ်းချမ်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေအသီးသီးကြိုတင်ပြင်ဆင်နေကြတာဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ကအဖွဲ့ခေါင်းဆောင်တွေစုဝေးပြီးလဲထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကစပြီး9ရက်တာစီဝေးပြီးတော့တတိယအကြိမ်ပြည်လုံးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုအကြေလည်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီထဲကမှသဘောတူညီချက်တွေကိုအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့ဒီဇင်ဘာလ18ရက်နေ့မှာအဖွဲ့၈ဖွဲ့ပူးပေါင်းပြီးကြေညာချက်ထုတ်ပြန်ပါတယ်။အဓိကကတော့တတိယအကြိမ်ပြည်လုံးညီလာခံမှာနိုင်ငံရေး၊လုံခြုံရေး၊စီးပွားရေး၊နောက်လူမှုရေး၊မြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍကြီး၅ရပ်ကိုဆွေးနွေးနိုင်မှုသဘောတူညီချက်တွေရရှိခဲ့တာနဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့ကြတာပါ။အပြည့်ရဲ့ရှစ်ဖွဲ့ဆုံးဖြတ်ခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးအစည်းအဝေးကိုဥဆောင်ကျင်းပတက်ရောက်ခဲ့သူအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCASEO အဖွဲ့ဝင်တဦးဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥဆောင်နိုင်ရက်ကဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါရယ
်ဒီအဓိကကတော့လာမယ့်27ရာစုပင်လို့ဒီတတိယအစည်းအဝေးမှာကျွန်တော်တို့ကဒီနိုင်ငံရေးကဏ္ဍနဲ့လုံခြုံရေးကဏ္ဍကိုအဓိကထားပြီးတော့ဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာပေါ့အဲ့ဒါကိုလည်း UPDJC တို့ GICM တို့ကလည်းအပြီးမှပြုပြီးသားဖြစ်ပါလားအဲ့ဒီဖြစ်တဲ့အတွက်ဒီအဓိကဏ္ဍနှစ်ခုကိုဦးစားပေးပြီးတော့ဒီအလို့တဘောတရားဝင်ရောပေါ့လေပါဝင်ဆွေးနွေးနိုင်မဲ့လူတွေရွေးချယ်ပြီးတော့တာဝန်ပေးအပ်တာပေါ့ကဏ္ဍ၅ရပ်စလုံးကို ဆွေးနွေးနိုင်မဲ့ဒီချိုးတင်ပြင်ဆင်တဲ့ဟာလည်းပါပါတယ်အဲ့ဒါတွေကိုပြင်ဆင်ပြီးတော့ကျွန်တော်တို့ဒီ line ဒီပုံရပ်တည်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲတွေဆက်ဝင်ပါဆိုပြီးတော့အစည်းအဝေးကနေပြီးတော့အတည်ပြုပေးလိုက်တဲ့သဘောပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လူမျိုးလိုက်ကျင်းပနေတဲ့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်မြင်ကျင်းပနိုင်ရေးပါဝင်လူမှုဆန္ဒသဘောထားတွေရယူသွားဖို့ကိစ္စနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခိုးကကအခုလိုရှင်းပြပါတယ
်လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့ပမာချက်အရဆိုရင်ကျွန်တော်တို့ဒီ RCSL ပေါ်လေရှမ်းကတော့အခုလောက်ဖို့ပြင်နေပါပြီလောက်လဲစာလုံးနေပါပြီနော် link မှာပြင်ဆင်မှုတွေလုပ်နေတယ်အချို့ညီနိုင်ပွဲတွေလည်းတချို့မူဆယ်တော့ကျွန်တော်တို့အာလင်ကေတော့မလုပ်နေပါလားဘိုးဘော်ရခိုင်ကတော့မလွယ်သေးဘူးဘယ်ရှူတောင်းကပဲကြီးကြီးမလွယ်သေးတော့ရခိုင်ကတော့အမျိုးသားဖြစ်နိုင်ရေးဆွေးနွေးပွဲအတွက်ကတော့တို့နည်းနည်းစောင့်အောင်ဒါပေမဲ့ FSS ကတော့ဒီဇန်နဝါရီလထဲမှာအပီစီလုပ်နိုင်မယ့်အခြေအနေရှိကောင်းရှိပါလားအငင်းပွားဖို့တိတ်မရှိဘဲနဲ့ဒီဆွေးနွေးချက်တွေကိုဆက်သိုးနိုင်တာကဒီလုံခြုံရေးခံတာလွယ်လို့ပါလေကျွန်တော်အလုံးကတော့ဒီအဆင်ချောပါလေကြည်ရတာတော့အရင်ကဆိုနေပြီးသားလုံခြုံရေးကဏ္ဍတစ်ခုကတော့လွန်ခဲ့တဲ့ဒုတိယအချိန်ဆုံးကသူတဘောတူချက်မရတဲ့ခါတော့လုံခြုံရေးကဏ္ဍတစ်ခုကိုတော့ကျွန်တော်တို့ကအလွတ်သဘောစတင်ဆင်းနေပြီးတော့ကြည့်ရမယ်သဘောတော့ရှိပါဒါကြောင့်အလွတ်သဘောတွေ့ပြီးရင်းနှီးမှုရယုံကြည်မှုရပါလေဆိုနေတိုင်ပင်ရင်တော့လုံခြုံရေးကဏ္ဍမှာနည်းနည်းလေးတစ်ဆုတ်နေတဲ့ကြံပနာလေးတွေဟုတ်လားအခက်အခဲလေးတွေကိုကျော်လွှားနိုင်မယ်ဆိုတော့ယူဆတာပါဗျာ
အပြည့်ရဲ့အဖွဲ့ချစ်ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရှေ့ဆက်သွားဖို့ပြင်ဆင်နေပြီးအပြည့်မရသေးတဲ့အဖွဲ့တွေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ရေးအစိုးရနဲ့လက်ရှိဆွေးနွေးနေကြဆဲဖြစ်တယ်လို့ပြောပြပါဗါတယ်။အရင်သမရဦးသိန်းစိတ်အစိုးရလက်ထက်တုန်းကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချစ်ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့27ရာစုပင်လုံးကြီးလာကန်ခေါ်ယူပြီးတိုင်းပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုစ조사ခဲ့တာအခုဆိုရင်တတိယအကြိမ်ကြီးလာကန်အထိကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ရှင်
။မဆုမမရှင်အခုတော့ထိုင်းနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့စိတ်ကြွဆေးပြားတွေနဲ့ပတ်သက်လို့ပြောပြမှာပါ။ထိုင်းနိုင်ငံနုံထပူရီပြည်နယ်ခရိုင်တွင်းကနေအိမ်တစ်လုံးမှာဒီဇင်ဘာလ15ရက်နေ့ကဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေး9တန်းကျော် ICE မူရစ်ဆေးကီလို120ဟာမြန်မာနိုင်ငံဝကိုးကန်ဒေတာကနေတဲဆောင်လာတာလို့ယူဆရတဲ့အကြောင်းထိုင်းရဲချုပ်ကပြောပါတယ်။ဘလို့ကြောင့်အခုလိုပြောနိုင်ရတယ်လဲဆိုတာကိုတော့ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံနွန်ထဗိုရီခရိုင်အတွင်းမှာဒီရက်ပိုင်းအတွင်းမှာပဲစိတ်ကြွဆေးတွေ၅သန်းခွဲနီးပါးလောက်ကိုဖမ်းဆီးမိခဲ့တာကြောင့်ဒီဇင်ဘာလအတွင်းစိတ်ကြွဆေးဖမ်းဆီးမှုတွေဟာတခြားနှစ်တွေတည်းစာရင်စံချိန်တင်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာဘိုင်းကပြောဆိုနေတာပါ။ဒီဇင်ဘာလအတွင်းမှာစိတ်ကြွဆေးပေါင်းတန်း20လောက်ထိုင်းနိုင်ငံအတွင်းမှာဖမ်းဆီးမိနေတာဖြစ်ပါတယ်။အခုလိုဖမ်းဆီးမှုတိုင်းမှာနေဆက်အင်းနီနာချင်းနိုင်ငံတွေကနေဝင်ရောက်လာတာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုလို့ရှိတာပါ။အခုနွန်ထဗိုရီခရိုင်မှာဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေးပေါင်း9သန်း4သိန်းဟာမြန်မာနိုင်ငံရှမ်းပြည်နယ်ဝဒေသဘက်ကလာတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကပြောဆိုမှုတွေနဲ့ပတ်သက်လို့ရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကလည်းရှမ်းပြည်နယ်အတွင်းကမူရစ်ဆေးဝါးရည်နဲ့ပတ်သက်လို့လေးလာစောင့်ကြည့်သူတွေကလည်းထိုင်းထဲမှာထုတ်လုပ်တယ်လို့မယူဆကြောင်းနဲ့အလားတူသုံးသပ်မှုမျိုးတွေရှိတယ်ဆိုပြီးပြောဆိုသွားပါတယ်
။ကျွန်တော်တို့ဒီမူရစ်ဆေးဝါးစောင့်ကြည့်လေးလာရဲ့ဖိုက်နေနဲ့ကြည့်တာကတော့အများအဖြစ်လေဒီထိုင်းထဲမှာထုတ်လုပ်နိုင်တဲ့အလားအလာနေရာကရှိတယ်လို့ကျွန်တော်တို့တခါမှမကြားမိဘူး။အများအဖြစ်တော့ဒီမူရစ်ဆေးဝါးထုတ်လုပ်တာကတော့ရှမ်းပြည်ထဲမှာအဲ့လို့ကြားသိရတယ်လေအရင်ကလည်းသူတို့ကဗီဒီယိုစစ်တပ်ဖွဲ့လာဟုဗီဒီယိုစစ်တပ်ဖွဲ့တွေနောက်ပြီးတော့မှဒီဝါတပ်ဖွဲ့တွေလို့ပြောဆိုကြတယ်ဥမာဒီနေဆတ်နေချာရေးကော်မတီမှလည်းဒီဝါတပ်စခန်းတွေမူလစေဝါထုတ်လုပ်နေတယ်ဆိုပြီးတော့မှဆုတ်ဆဲပြီးမှတပ်စခန်းကိုခုဆုတ်ပေးဖို့အဲထိုင်းတက်ကတောင်းဆိုတာ
ဒီအပိုင်းတွင်မှာပဲရှင်းရိုင်ခရိုင်တွင်မှာစိတ်ကြွစီတသိန်း5000ကျော်ကိုတည်ဆောင်လာတဲ့သူတွေထဲမှာမြန်မာနိုင်ငံသား2ဦးပါဝင်ကြောင်းထိုင်းသတင်းတွေမှာဖော်ပြခဲ့သလိုထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အနီးရှင်းရိုင်မြို့နယ်အတွင်မှာမူရစ်ဆေးဝါးတည်ဆောင်လာတဲ့လက်နက်ကိုင်အုပ်စုတွေနဲ့ထိုင်းစစ်တပ်တို့ဒီဇင်ဘာလ10ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစိတ်ကြွစီတည်ဆောင်လာသူ5ဦးသေဆုံးခဲ့သလိုစိတ်ကြွစီတသန်း6သိန်းဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ခဲ့ပါတယ်တခြားသူတွေကတော့နေဆက်ကနေလွတ်မြောက်သွားတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းပြီးခဲ့တဲ့ရက်ကပဲစိတ်ကြွစီ10,500နဲ့ဘိန်းလူတွေဖမ်းဆီးမိခဲ့ကြောင်းဒီစိတ်ကြွစီတွေဟာရ ချင်းမိုင်ချင်းရန်ခရိုင်တွေကိုဖြတ်ကျော်ပြီးအိနီနာချင်းနိုင်ငံတွေကလာတဲ့စိတ်ကြွစေးတွေဖြစ်ကြောင်းထိုင်းရဲချုပ်ဦးဆောင်တဲ့ထိုင်းရဲတပ်ဖွဲ့ကဒီဇင်ဘာလ၄ရက်နေ့တုန်းကလည်းဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရှင်
ရရှိမြတ်တော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုဆွဲချက်နဲ့ writer သတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစစ်အာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ rights to information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရားဖြစ်ပါတယ်ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ rights to information ဒီအများနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒီကြောင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများညမဲ့သရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
။ဒီကနေ့ညအစီအစဉ်မှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ဒီဇင်ဘာလ18ရက်နေ့ဟာဆိုရင်နိုင်ငံတကာရွှေပြောင်းအခြေချသူများနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့နေ့ပါ။အဲ့ဒီနေ့မှာတဏီယာကနေတဏီယာကိုတနိုင်ငံကနေအခြားတနိုင်ငံကိုရွှေ့ပြောင်းနေကြတဲ့တန်းနဲ့ချီတဲ့ကလေးငယ်တွေအတွက်လုံခြုံစိတ်ချရပြီးကောင်းကောင်းမွန်မွန်နဲ့ရွှေ့ပြောင်းနိုင်ရေးကိုကမ္ဘာနိုင်ငံတွေကတည်တည်ချာချာဝိုင်းပြီးလှုပ်ဆောင်ပေးကြဖို့ UNICEF ကုလသမဂ္ဂကလေးများရန်ကုန်ရန်ပုံငွေအဖွဲ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီအကြောင်းဂျနီဗာကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပါရှင်
ကမ္ဘာတစ်ဝှမ်းမှာကလေးငယ်ပေါင်းတန်း90လောက်ကပုံမကောင်းမွန်တဲ့ဘဝမှာနေထိုင်နိုင်မှုရွှေ့ပြောင်းသွားလာနေကြရတယ်လို့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်ကလေးငယ်တော်များများကမိသားစုတွေနဲ့အတူလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့ရွှေ့ပြောင်းနေကြတယ်ဆိုပေမဲ့တန်းနဲ့ချီတဲ့တခြားကလေးငယ်တွေကတော့ကိုယ့်ရဲ့သဘောတိုင်းလည်းမဟုတ်လုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့လည်းမဟုတ်ဘဲရွှေ့ပြောင်းနေကြရတယ်လို့ UNICEF အဖွဲ့ကပြောပါတယ်ပြပကတွေကကလေးငယ်ဥယျာဉ်28တန်းလောက်ကိုအိုးပြစ်အိမ်ပြစ်နဲ့အသက်ဆုံးပြီးတော့ထွက်ပြေးကြအောင်လုပ်ခဲ့ကြရတယ်လို့ဆိုပါတယ်ဒုက္ခသည်တွေဟာလူမောင်ခိုးကူးတဲ့သူတွေလူကုန်ကူးတဲ့သူတွေရဲ့အဆက်အသွယ်တွေနဲ့အနေရကင်းမယ်လို့မျှော်လင့်ရတဲ့နေရာတွေစီကိုရောက်အောင်တောင်းနေကြတာတွေလည်းရှိတယ်လို့ဆိုပါတယ်2019ခုနှစ်ကတော့ရွှေပြောင်းချေချဖို့စူးစမ်းကြတဲ့ကလေးငယ်တွေအတွက်တိတ်ပြီးတော့ဆိုးရတဲ့နှစ်တစ်နှစ်ပဲလို့ UNICEF ဖွဲ့ရဲ့ပြောခွင့်ရအမျိုးသမီး Sarah Crow ကဆိုပါတယ်
We've seen some 400 children, estimated 400 children, who have drowned trying to make their way to Europe.
ကလေးငယ်၄၀၀လောက်ကိုကျမတို့တွေ့ခဲ့ရတယ်။ဥရောပကိုသွားဖို့ကြိုးစားကြရင်ရင်းနှစ်သေဆုံးခဲ့ရတဲ့ကလေးငယ်က၄၀၀လောက်ရှိတာပါ။လီဗျားနိုင်ငံကထိန်းသိမ်းရေးစခန်းတွေထဲမှာလည်းကလေးငယ်တွေက32,000လောက်ရှိနေတာကိုလည်းကျမတို့တွေ့ခဲ့ရပါတယ်။အဲ့ဒီထဲကကလေးငယ်11,000လောက်ကဆွေမျိုးမိဘအဖော်တွေမပါကြတဲ့ကလေးငယ်တွေပါ။အဲ့ဒီအဖော်မဲ့ကလေးငယ်တွေကစောင်းရာသီထဲမှာတောင်တွေကိုဖြတ်ကျော်နေကြတာကိုလည်းကျမတို့တွေ့ခဲ့ပါတယ်။ကျိုးနေပေါ်မှာတောင်တင်နေတဲ့အဖော်မဲ့ကလေးငယ်တွေကိုလည်းကျမတို့တွေ့ခဲ့ပါတယ်
။ရွှေပြောင်းချေချဖို့ကြိုးစားကြတဲ့ကလေးငယ်တွေအများပြားဟာသူတို့ရဲ့အနေကြီးမတဲ့ခီးစဉ်တွင်နေရနိုင်ငံတွေကိုပြန်ပို့ခံရတာတွေရေနစ်တာတွေနဲ့ဖမ်းဆီးခံရတာတွေကိုကြုံနေရတယ်။ထောင်နဲ့ချီတဲ့ကလေးငယ်တွေဟာအလွဲသုံးစားလောက်ခံခဲ့ရတယ်၊စွန့်စားခဲ့ကြရတယ်၊ကျုံဖြစ်ကိုရောက်ခဲ့ကြရတယ်။တကယ်တော့ဒီကလေးငယ်တွေအတွက်ဒီလိုဖြစ်တွေကကြုံရမယ့်အရာတွေကြုံသင့်တဲ့အရာတွေမဟုတ်ဘူးလို့လည်း UNICEF ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ရဲ့ပြောခွင့်ရအမျိုးသမီး Sarah Crow ကဆိုပါတယ်အဲဒါကြောင့်ရွှေပြောင်းချေချနေထိုင်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာလိုကျောင်းဗီဇာလိုလုံခြုံစိတ်ချရပြီးတရားဝင်မဲ့လမ်းကြောင်းတွေကိုနိုင်ငံတွေကဖန်တီးပေးတယ်လို့လည်း Sarah Crow ကတိုက်တွန်းပါတယ်ကလေးငယ်တွေအတွက်ကာကွယ်ပေးနိုင်မဲ့လမ်းကြောင်းတွေပြုစုယူဆိုင်နိုင်မဲ့လမ်းကြောင်းတွေကိုလည်းဖန်တီးကြဖို့သူကတိုက်တွန်းပါတယ်ကလေးငယ်တွေကိုထိမ့်သိမ်းစခန်းတွေထဲမှာထည့်ထားမဲ့အစားလူမှုအခြေပြုလုပ်ငန်းတွေကိုထူထောင်ပြီးတော့သူတို့တွေအတွက်စာသင်ကျောင်းတွေဖွင့်ပေးတာ၊ကျန်းမာရေးဌာနတွေဖွင့်ပေးတာမျိုးတွေလုပ်ဖို့လာရအရက်ကိုပြန်ရမှာကြောက်လန့်နေသူတွေအတွက်တရားဥပဒေလမ်းကြောင်းတွေအရသူတို့ကိုအကူအညီပေးတာမျိုးတွေလှုပ်ဆောင်ကြဖို့ကိုလည်း UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကနိုင်ငံတကာရွှေ့ပြောင်းခြေချသူများနေ့မှာကမ္ဘာနိုင်ငံတွေကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်
ကိုကျော်အောင်လွင်ပြပြသွားတာပါအခုတော့ Christmas gala တခြင်းလက်ဆောင်ထုတ်လွှင့်တဲ့အစီအစဉ်အလှရောက်လာပါပြီ။ဒီကနေ့မနေ့အတွက်တော့ Celine Dion ရဲ့ Happy Christmas တခြင်းကိုနားဆင်ရမှာပါရှင်။ And what have you done? Another year over. A new one just begun. And so this is Christmas. I hope you have fun. The near and the dear ones, the old and the young. A very merry Christmas and a happy new year. Let's hope it's a good one without any fear. And so this is Christmas, for we can fall King VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေးdouble digit growth ဆိုတာလေ30ကျော်သွားရင်ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ
်တကတော့လက်ရှိမြမစီးပွားရေးအခြေအနေနဲ့ပတ်သက်လို့မကြသေးခင်ကကျင်းပခဲ့တဲ့ UMFCCI ညီလာခံမှာစာတမ်းတင်သွင်းခဲ့တဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ရဲ့သုံးသပ်ချက်တွေနဲ့ပတ်သက်လို့ဒီတစ်ပတ်စီးပွားရေးကဏ္ဍမှာကောက်နှုတ်တင်ပြပေးဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးဆက်မိုးဝေကတင်ပြမှာပါရှင
်ဒုက္ခသည်ရေဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူညီမှုရပြီးတဲ့နောက်ပိုင်းမြန်မာဘက်ကရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတွေကိုမီးတင်ရှို့မှုတွေရှိခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြောင်း The Guardian Online သတင်းစင်မှာမိုက်ကယ်ဆာဖီရေးသားထားတဲ့သတင်းဆောင်ပါကိုဖတ်ရှုရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိတ်နဲ့ချီတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်ပိုင်းဒါဇင်နဲ့ချီတဲ့ရိုဟင်ဂျာကျေးရွာတွေကိုမြန်မာဘက်ကမီးရှို့ပစ်ခဲ့တဲ့အကြောင်းဂျိုဒုဓာတ်ပုံတွေရတွေ့ရှိရတယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ဒီဇင်ဘာလ2ရက်နေ့မှာနောက်ဆုံးတွေ့ရတဲ့အထောက်အထားတွေကမြန်မာအစိုးရကပြောနေတဲ့အကြမ်းဖက်မှုတွေဖြစ်ရခြင်းရဲ့အကြောင်းရင်းနဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံးညုံစိတ်ချစွာပြန်နိုင်ကြစေရပါမယ်ဆိုတဲ့အချက်တွေကိုစန့်ကျင်မဲ့ဖြစ်နေတယ်လို့လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ပြီးခဲ့တဲ့လေးလကြာကာလအတွင်းမြန်မာနိုင်ငံကနေထွက်ပြေးသွားကြတဲ့ဒုက္ခသည်6သိန်းခွဲကျော်တွေကတချို့ကိုပြန်ပြီးတော့လက်ခံပါမယ်လို့နှစ်နိုင်ငံကြားသဘောတူညီချက်ကိုနိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတာပါ။မြန်မာစစ်သားတွေရဲတွေနဲ့ပြည်သူစစ်တွေကရာနဲ့ချီတဲ့ကြေးရွာတွေကိုမီးတင်ရှို့ခဲ့ကြတယ်။အမျိုးသမီးတွေနဲ့ကလေးတွေကိုအုပ်စုဖွဲ့အာဏာပြုကျင့်တာတွေတပ်ဖြတ်မှုတွေရှိခဲ့တာကြောင့်အမေရိကန်ပြည်ထောင်စုကလူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတယ်လို့ပြောဆိုထားတာပါမြန်မာဘက်ကတော့အကြမ်းဖက်မှုတွေဟာရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေကြောင့်ဖြစ်ရတာပါလို့ပြောဆိုထားပါတယ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေကိုလာမယ့်ဇန်နဝါရီလအတွင်းပထမအထုပ်ဖြစ်စတင်ပြီးတော့ပြန်လည်လက်ခံမှုစီစဉ်ထားပါတယ်ဂျိုရုဓာတ်ပုံတွေအရရွာပေါင်း40လောက်ကိုမီးရှို့ဖျက်ဆီးမှုတွေဟာပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေအတွင်းမှာဖြစ်ပွားခဲ့တာဖြစ်တာကြောင့်အခုချိန်မှာရိုဟင်ဂျာဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်ကြဖို့ရည်ဟာမဖြစ်နိုင်သေးဘူးလို့လည်းထောက်ပြနေကြပါဗျ။ရိုဟင်ဂျာကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုတွေဖြစ်နေတဲ့ဆိုတဲ့ဂျိုရုဓာတ်ပုံတွေကိုမြန်မာစစ်တပ်ဘက်ကတော့ညှင်းဆို့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နေစည်းမချဆရာဝန်များအဖွဲ့ကဩဂုတ်လနှောင်းပိုင်းစစ်စင်ရေးတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကလေးငယ်ပေါင်း900လောက်အပါအဝင်ရိုဟင်ဂျာ6,900လောက်အနည်းဆုံးတေဆုံးသွားခဲ့ကြတယ်လို့ခမန်းထားတဲ့အကြောင်းရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးမှာကတော့ presstv.com online မှာဖော်ပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာခေါင်းဆောင်တွေကိုတရားရုံးမှာစွဲချက်တင်နိုင်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောဆိုတယ်လို့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေပေါ်ကြောက်မဲ့ဖွဲ့ရာရာဇဝတ်မှုတွေကျူးလွန်နေတဲ့ဖြစ်ရပ်ရဲ့နောက်ွယ်ကလူတွေကိုတရားဥပဒေအရရေးယူအပြစ်ပေးတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောဆိုလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်ရိုက်အယ်ဟူစိန်ကသူ့အနေနဲ့မြန်မာခေါင်းဆောင်တွေနဲ့စစ်တပ်ကိုရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့အနာဂတ်မှာတရားရုံးတင်မှုဖြစ်နိုင်တဲ့ဆိုတဲ့အချက်ကိုဆက်လက်ပြီးတော့ယုံကြည်နေရရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်ဩဂုတ်လ25ရက်နေ့မှာမြန်မာစစ်တပ်ရဲ့ရှေ့တန်းစခန်းတွေကိုလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကိုအကြောင်းပြုပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေကိုတဖက်တပ်ချေမုန်းခဲ့တာဖြစ်တယ်လို့ပြောပါတယ်။ဩဂုတ်လ25ရက်နေ့နောက်ပိုင်းနိုင်ငံကနေထွက်ပြေးသူ6,600ကျော်ရှိပြီးတော့အရင်ကတည်းကထွက်ပြေးနေကြသူတွေနဲ့ပေါင်းလိုက်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့လူဝင်များဒုက္ခသည်ပေါင်းဟာ8,900လောက်ရှိနေပြီလို့ဆိုပါတယ်။ဒီချက်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတယ်ဆိုတာကိုပြသနေတာပဲဖြစ်တယ်လို့ပြောခဲ့တဲ့စာသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ဥစားမိုးဝေပါရှင်အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတ်ချို့ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြာနေညနေခင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကဆက်လက်တင်ဆက်မှာပါရှင်
ီနေ့မြစ်တွေတင်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရတဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လှလတန်ကနေ American 3 English စာသင်ခန်းစာအစီအစဉ်ကိုတင်ဆက်သွားတာပါအခုတော့အင်္ဂါနေ့နဲ့နဲ့ခင်းအတွက်စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအဖြစ်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်ဒီတန်များပိုဆိုးသွားမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေတဲ့အကြောင်းအရင်းတွေနဲ့ဆောင်ရွက်တဲ့အချက်များဆိုတဲ့စာရင်းတစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှာပြောကြားခဲ့တဲ့အဖွင့်အမှားစကားကိုကောက်နှုတ်ပြီးတော့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
ကောင်မြို့မှာဒီဇင်ဘာ6ရက်နေ့ကိုရက်တို့ကကျင်းပတဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလည်းဖြစ်တမရဦးသိန်းစိန်အစိုးရလက်ထက်မှာတမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်မကြသေးခင်ကပြုလုပ်ခဲ့တဲ့ပြည်တွင်းပြည်ပကသုတေသနအဖွဲ့ရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူထုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညှိညူပြောဆိုမှုတွေထွက်ပေါ်လာနေခြင်းပါပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုသုံးသပ်တင်ပြသွားတာဖြစ်ပါတယ
်အဲ့တော့ကျွန်တော်ကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွေးရလိမ့်မယ်စစချင်းနော်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်အကြံပေးတွေနဲ့အဓိကဒီအကောင့်ထယ်ဖို့တဲ့ပုဂ္ဂိုလ်တွေကအကြီးအကျယ်မှာနည်းနည်းကျွန်တော်တို့မှဟိုအဆက်အသွယ်နည်းနည်းနေတာမျိုးရှိပါတယ်နောက်တစ်ခုကကျွန်တော်တို့စီးပွားရေးအနေနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလေဆိုလို့ရှိရင်စီးပွားရေးကိုပေးသင့်ပေးတိုက်တဲ့သူ့ရဲ့ဟိုပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုဝါကြီးဆိုတော့တော့ကျွန်တော်စီးပွားရေးကိုထိုက်တင်ထိုက်ထည့်တဲ့အလေးပေးမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာတန်ပြရလေးဖြစ်နေတယ်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအသတင်းကုန်ထုတ်လုပ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် GDP ဆွဲဟာကျွန်တော်ပြောရလိမ့်မယ်အစစချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေးdouble digit growth ဆိုလေ30ကျော်သွားရင်ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်เนาะသူကအနေနဲ့17နှစ်အတွင်းမှာเนาะ GDP growth rate selected Asian countries 2000 to 2010. No, နှစ်ထောင်ကနေပြီးတော့မှနှစ်ထောင်တစ်ဆယ်အထိဒီကာလထဲမှာစီးပွားရေးဘယ်လိုတိုးတက်နေတာပြထားပါတယ်เนาะအဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်တို့မှဟုတ်လားဆက်တဲ့နှစ်မှာ9နှစ်ကတို့ကဒီ double digit နေရှိတယ်တို့ကအဲ့ဒီမှာဟုတ်လားအဲ့ဒီမှာဟုတ်လား2000 2001 2002ဒီမှာမရှိခဲ့ဘူးเนาะနောက်တစ်ခါဘူတန်ဆိုလို့ရှိရင်တို့ကနှစ်ကြိမ်ရှိခဲ့တယ်เนาะနောက်ပြီးတော့ကမ္ဘောဒီးယား၄ကြိမ်ရ အဲ့တော့ဒီပြဿနာဒီထာမျိုးကလည်းဘယ်သူမှမဖြစ်ခဲ့ပါဘူးကျွန်တော်တည်လို့တော့เนาะအဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတင်တယ်လို့ပြောပါတယ
်ဒါပေမဲ့စီးပွားရေးပညာရှင်တွေအသုံးပြုတဲ့စဉ်းစရာတွေနဲ့အပြစ်မှာပြည်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေတစ်ခုသာသာတဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြပြောဆိုခဲ့ပါတယ
်ဒါကိုကြည့်ပြီးတော့ကျွန်တော်တို့ကဘယ်လိုသွားကောက်ချက်ချလဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီကျွန်တော်တို့စီးပွားရေးဟိုစီးပွားရေးကဘာနဲ့ခုရှိပါတယ်အခုကတော့လူတွေနေတဲ့စီးပွားရေးအဲ့ဒီဟာတော့ real world လို့ခေါ်တယ်ဒါပေမဲ့ကျွန်တော်တို့ကဒီ statistical world ဆိုတာရှိတာပေါ့လေစီးရင်စီးရတဲ့စီးပွားရေးအဲ့ဒီဟာကလက်ရှိတယ်အဲ့ဒီစီးရင်စီးရတဲ့အစိုးရပြုစုတဲ့အစားအုပ်ထဲမှာပါတယ်ဒီနှစ်ခုကလည်းကွာနေတယ်ကွာနံပါတ်1လောက်အောင်ပါဒီနှစ်ခုကိုကျွန်တော်တို့ကပြန်ပြီးတော့ရင်ကြားစီးပွားလို့ခေါ်လို့ပါတယ
်အရင်စစ်အစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးရည်မှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်စိတ်မစားကြကောင်းတာကျွန်တော် 2002 2002ခုနှစ်တုန်းကဝင်ကြီးဌာနတွေအများကြီးအနှစ်30စီမံကိန်းတွေဆွဲကြတယ်။ဒီဆက်မှာတော့ကြော်ရေးမထားပါဘူး။ဆွဲတဲ့အခါကျတော့စက်မှုကဏ္ဍကဘယ်လိုဆွဲထားလဲဆိုတော့သူကသူ့မှန်းချက်က2015ခုမှာတဲ့ကျွန်တော်တို့ရဲ့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုဝီယာ equal ဖြစ်သွားပြီ။တန်းလို့ဖြစ်သွားပြီ။နောက်တစ်ခါ220ကျလို့ရှင်ဂျပန်နဲ့အတူလို့ဖြစ်သွားပြီ။ equal လို့ဂျပန်ဖြစ်သွားပြီ။နောက်တစ်ခါမြေထားတွေရှိရနော်။နောက်တစ်ခါ2030ကျလို့ရှင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နဲ့တနင်္ဂနွေဖြစ်သွားပြီးစာမျိုးတွေရှိ
တယ်မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟချက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ
်ရှိနေပြန်ကြည့်ရအောင်ဒါတွေဘယ်လောက်များရှိရလဲဆိုအာဆီယံမှာကျွန်တော်ကြည့်လိုက်တယ်အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ193ဒေါ်လာရှိပါတယ်အဲ့ဒါဆိုရင်အနည်းဆုံးဖြစ်နေပါတယ် we are at the bottom ကြည့်လိုက်ဟုတ်လားဒီနှစ်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုရင်အာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်နေ193ဆိုတဲ့အခါကျတော့2010ကျတော့ဗာဖြစ်သွားတယ်နှစ်ဆတုံတော့တိုးခဲ့ပြီ double digit ခုန်သွားပြီလို့ရှိရင်ကျွန်တော်တို့ကကမ္ဘောဒီးယားတော့ကျွန်တော်မှီသွားတယ်ကျွန်တော်တို့ကဒုတိယနောက်ဆုံးမှာရောက်သွားပြီနော် that's what happened to us နောက်တစ်ခါ2015ကျတဲ့အခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေသေးတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီမံကိန်းရှိရယ် 2016 to 2017 to 2020မှာဘယ်လိုဖြစ်ဦးမှာလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုအချိန်အဟုန်အရအာဆီယံနိုင်ငံတွေကိုတောင်းမိဖို့အတော်ခဲယဉ်အောင်မယ်လို့ဆိုပါတယ
်ဆိုတဲ့အခါကျတော့ပြဿနာကဗျာကျွန်တော်တို့ကလည်းဘယ်လိုဖြစ်နေလဲဆိုတော့ဒီအာဆီယံမှာဆိုလို့ရှိရင်ဗျာအင်ဒိုနီးရှားတို့မလေးရှားတို့ဟုတ်လားကျွန်တော်တို့နောက်ပြီးတော့ဟိုဖိလစ်ပိန်းတို့ဗီယက်နမ်တို့နော်ဒါတွေနဲ့ကျွန်တော်တို့ကနည်းနည်းဘာဖြစ်ပြောသိပ်မကွာခြင်းဗျာအဲ့ဒါနဲ့မကွာဘူးကဘာလို့ရမလဲပထမဆုံးမှကျွန်တော်လာအိုဆယ်ကွာအောင်လို့ကလိုက်ရမယ်လာအိုဆယ်လိုက်ရမယ်လာအိုဆယ်လိုက်နိုင်မလားဆိုတဲ့ကိစ္စဒါဆရမှာပေါ့ပြည့်တဲ့ခါကျတော့ IMF ကတွက်ထားတယ်လွန်ခဲ့တဲ့နောက်9နှစ်ကြာရင်ကျွန်တော်တို့ဘာဖြစ်မလဲသူတွက်ထားတာဘယ်လိုတွက်ထားလဲဆိုတော့ဒီမှာရေးထားပါဒီမှာလေကျွန်တော်မြန်မာ GDP integrated 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ per capita GDP တဦးကျနော် GDP ကဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိမယ်ရေးထားတယ်နော်ဒါပေမဲ့လာဝစ်ကဘယ်လောက်ဖြစ်နေပြီလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့ကလာဝစ်က215ကိုကျွန်တော်မမိသေးဘူးဖြစ်နေတယ်မမိသေးဘူးဖြစ်နေဆိုတော့ကျတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့အနေနဲ့ကတော့အတော်လေးကိုပဲစီးပွားရေးအနေနဲ့သူများနဲ့ရှင်မြန်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်ဒါလည်းညင်းလို့မရပါဘူးเนาะတော့ကျွန်တော်ဒါလည်းဆိုလို့ရှိရင်ကျွန်တော်တို့ရဲ့စည်ရင်းစရာ economy ဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲတကယ်ပြီးဆိုကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါတယ်ဈေးကိုသွားလိုက်ပါဈေးသွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘလောက်ဒုက္ခရနေတယ်ဆိုတာလေးကိုပြောမေးလိုက်လို့ရပါတယ်เนาะဒါအဲ့ဒါဆိုလို့ကျတော့တကယ်ဖြစ်တဲ့ဟာ
ရှေ့သတင်းပါမှာတော့လက်ရှိအန်ရီအစိုးရပေါ်ဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
ကိုစောဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ သူတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုဆက်လက်တင်ဆက်မှာပါတဘာဝဥယျာဉ်တွေအတွက်ဝင်ကြီးဘာကြောင့်တိုးမြင့်ကောက်ခံဖို့ပြင်ဆင်နေတယ်လဲဆိုတဲ့အကြောင်းကိုအောင်ကတင်ပြထားပါတယ်ရှင
်လူငယ်တဲ့2016ခုနှစ်အတွင်းအမေရိကန်ပြည်အောင်စုကမြို့သားဥယျာဉ်တွေမှာရှုခင်းတွေစမ်းကြဲတဲ့သဘာဝအလှတွေကိုလာရောက်ကြည့်ရှုသူပေါင်းတန်း330လောက်ရှိခဲ့ပြီးဒါဟာစံချိန်တင်အရေးအတွက်လည်းဖြစ်ပါတယ်အမေရိကန်အစိုးရဆက်ဆက်ဟာသဘာဝဥယျာဉ်တွေကိုရေရှည်ထိန်းသိမ်းနိုင်မှုအတွက်ဥယျာဉ်တွေကိုလာရောက်လည်ပတ်သူတွေစီကနေအခကြေးငွေကောက်ခံတယ်လို့အစိုးရကလည်းရမုံငွေချပေးပါတယ်ဒါ့အပြင်လည်းလာမယ့်နှစ်ကနေစတင်ပြီးတော့အလဲအပတ်လာရောက်သူတွေများတဲ့အမျိုးသားဥယျာဉ်တွေရဲ့ဝင်ကြီးကိုနှစ်ဆကျော်တိုးမြင့်ကောက်ခံဖို့အမျိုးသားဥယျာဉ်စီမံခန့်ခွဲရေးဌာနကအဆိုပြုထားပါတယ်လူအများဆုံးလာရောက်လည်ပတ်ကြတဲ့ရာသီမှာဝင်ကြီးကိုတိုးမြင့်ကောက်ခံသွားမှာဖြစ်ပြီးကော်လိုရာဒိုပြည်နယ်က Rocky တောင်တန်းအမျိုးသားသဘာဝဥယျာဉ်လေအဲ့ဒီလိုတိုးမြင့်ကောက်ခံမဲ့စီးရင်ထဲမှာပါဝင်ပါတယ်ကော်လိုရာဒိုပြည်နယ်က Estes အမျိုးသားသဘာဝဥယျာဉ်မှာလာရောက်လည်ပတ်သူတွေနဲ့အမြဲစီကားလေးရှိပါတယ် Rocky တောင်တန်းသဘာဝဥယျာဉ်မှာဆိုရင်လေတဘာဝတော်ရင်တိရစ္ဆာန်တွေကိုကြည့်ရှုဖို့နင်းလျှောစီးဖို့နဲ့တဘာဝအလှတွေကိုကြည့်ရှုခံစားဖို့လူများလာရောက်လည်ပတ်ကြပါတယ်ဥယျာဉ်ကိုဝင်ရောက်ခွင့်တပတ်စာဝင်ကြေး$30ကောက်ခံပေးမယ်အများစုကတော့နေ့လယ်ဘက်မှာခဏသာဝင်ရောက်လည်ပတ်ကြတာပ
ါ We just came to just like I said
အခုလေးပဲလာတာပါခဏတစ်ဖြုတ်ဒီနားမှာပဲကြည့်ပြပါတယ်လို့ကော်လိုရာဒိုပြည်သင်ကပဲလာရောက်လည်ပတ်သူကပြောသွားတာပါနောက်နေ့မှာကားတစ်စီးကိုဝင်ကြီး80ကောက်ခံမှာကတော့များလို့နေလို့လဲသူကဆိုပါတယ် Texas ပြည်နယ်ကလာရောက်လည်ပတ်သူတဦးကတော့ဈေးများတယ်လို့ပြောပါတယ
် Yeah, say more than 30 or 40 it starts here
me 30ဒါမှမဟုတ်40ထက်ပိုပေးရရင်တော့လာပြချင်မှလာပြမှာပါလို့သူကပြောတော့တာပါတဘာဝဥယျာဉ်ဌာနကလည်းဥယျာဉ်တွေကိုထင်းသိမ်းကမလောက်မငှဖြစ်မှာကိုစိုးရိမ်နေတာပါပြည်အောင်စုအစိုးရကလာမယ့်နှစ်အတွင်းသဘာဝဥယျာဉ်တွေအတွက်ချပေးနေတဲ့အသုံးစရိတ်ကိုဒေါ်လာတန်း300ကျော်ဖြစ်တဲ့ဆယ်ရာခိုင်နှုန်းအထိလျှော့ချမယ်လို့ပြောဆိုထားတာကြောင့်မှလူသွားလာအများဆုံးသဘာဝအမျိုးသားဥယျာဉ်18ခုမှာဝင်ကြေးတွေတိုးမြင့်ကောက်ခံနေတာကနေရရှိလာမယ့်ငွေဟာအစိုးရဖြတ်တောက်တဲ့ငွေပမာဏကိုမကာမိပေမဲ့လည်းတစ်နှစ်ကိုဒေါ်လာတန်း80လောက်ရမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းအမျိုးသားဥယျာဉ်ခီးသွားတွေအတွက်လိုအပ်နေတဲ့လမ်းတွေအဆောက်အဦတွေကိုလက်တန့်စင်ကန်းတွေစောက်လို့ဖို့ဒေါ်လာ17ဘီလီယံလောက်လိုအပ်နေပြီဖြစ်ပါတယ် Estes အမျိုးသားဥယျာဉ်ကလက်ဆောင်ပစ္စည်းအယောင်ဆိုင်မန်နေဂျာ Norma Wiggins ကတော့ဈေးသိမ်မများဘူးလို့ဆိုပါတယ
် So you can pack up a full car and
ကားတစ်စီးလုံးမှဝင်ကြေး80ဆိုတော့ခီးသွားတွေကပေးကြမယ်လို့ထင်ပါတယ
် Coffee ဆိုင်ဖွင့်ထားသူတူကတော့ဝင်ကြေးတိုးောက်တာကြောင့်ခီးသွားနှဲပါသွားမယ်လို့ထင်ကြေးပေးပါတယ
် Disney WorldI guess it was maybe about a year back
when Disney World မှာဆိုရင်ကျွန်တော်တင်လွန်ခဲ့တဲ့နှစ်လောက်ကဝင်ကြီးတရက်ကို100တိတိုးမြင့်လိုက်တာကြောင့်လာလေတဲ့သူအကြီးအတွက်နဲသွားပေမဲ့သူတို့တွေအနေနဲ့ချင်းယူပြီးအေးအေးဆေးဆေးလေပတ်လို့ရသွားပါတယ်အခုနှစ်ပိုင်းတွေအတွင်း Rocky Town တဲ့ဘာဥယျာဉ်ကိုလေပတ်တဲ့သူ9000လောက်ရှိနေပြီးဒီအတွက်ကတကယ်ကိုများတယ်လို့ထင်ပါတယ
်တဘာဝကိုချစ်မြတ်နိုးသူတွေကတော့အစိုးရရဲ့ရမုံငွေလျှော့ချမှုနဲ့ဝင်ကြီးတိုးမြင့်ကောက်ခံမှုကြောင့်တဘာဝဥယျာဉ်ဒီအပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါတယ် Pennsylvania ပြည်နယ်ကခီးသွားတူက
We can do that. We're able to do that.
Tomorrow ပေးနိုင်ပါတယ်။ဒါပေမဲ့တချို့မိသားစုတွေကြတော့မပေးနိုင်ပါကိုစိုးရိမ်ပါတယ
်။အခုလိုဝင်ကြေးတိုးမြင့်ကောက်ခံမှုနဲ့ပတ်သက်ပြီးသူတို့ရဲ့ internet ဆာမျက်နှာမှာသဘောထားအမြင်တွေပေးပို့ကြဖို့အမျိုးသားသဘာဝဥယျာဉ်ဌာနကပြောကြားထားပါတယ်။သဘာဝဥယျာဉ်တွေကိုတွားရောက်လည်ပတ်လေးရှိတဲ့ California ပြည်နယ် San Francisco မြို့ကကိုထိန်လင်းကတော့ဝင်ကြေးတွေတိုးမြင့်သတ်မှတ်လိုက်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကျွန်တော်ကတော့အဲ့လိုမျိုးဈေးတွေမြင့်လိုက်ပြီဆိုလို့ရှင်သွားတဲ့လူလည်းနည်းမယ်ဗျ။ဘာလို့ကျွန်တော်တို့ကိုယ်တိုင်လည်းဒါစိတ်ထဲမှာတော်တော်လေးနင်းသွားတာပေါ့လေ။ဟိုတရင်းနေမှာလည်းကျွန်တော်တို့ကြားရတယ်ဗျာ။ကြားရတော့သူတို့ကတော့ဒီပေါက်တစ်ခုကိုဝင်နေဆိုလို့ရှိရင်ဒါတစ်ပတ်လုံးလဲခွင့်ရတယ်ဗျာ။ညာလို့ပြောရမယ်။ဟိုသူတို့ကအဲ့ဒီဟာနဲ့ပဲတွက်တာပေါ့ဗျာ။အဲ့တော့ဟို80တက်တယ်ဆိုလို့ရှိရင်တစ်ရက်မှာ10ပဲကြာတယ်လို့ဗျာ။အဲ့လိုမျိုးတွေတွက်တယ်။ဒါပေမဲ့ကျွန်တော်တို့သွားတဲ့လူတွေဘက်ကအတွေးရကြတော့အဲ့လိုမတွေးဘူးဗျာ။ဘာလို့ဆိုတော့ဒီ national park တွေကိုသွားကြပြီဆိုလို့ရှင်ရအများကြီးနေနိုင်တဲ့လူကတိတ်မရှိဘူးရ။အဲ့တော့တိတ်မရှိဘူးဆိုတော့ဒီ9ရက်စာရလဲ9ရက်လုံးသွားနေတဲ့လူကတော်တော်ရာခိုင်နှုန်းနည်းတယ်ဗျာ။အဲ့တော့တစ်ရက်ဝင်ရတယ်2ရက်ဝင်ရတယ်အဲ့လောက်ကပဲများတာဗျာ။အဲ့တော့သူတို့ကဈေးမြင့်လိုက်ပြီဆိုလို့ရှင်သွားတဲ့လူနည်းလို့ရှင်လေဒီ park အတွက်ကဝင်ငွေကပိုပြီးကျမှာပဲ။ကျွန်တော်တို့အဲ့ဈေးမြင့်တဲ့ဟာတော့ ဟိုတိတ်သဘောမတူဘူးဗ
ျအဓိကကတော့ဒီအစိုးရကဒီမြို့သားဥယျာဉ်တွေကိုရမုံငွေလျှော့ချဖို့ຢာထားထားတာကြောင့်ဆိုတော့ဒီလိုလျှော့ချမယ်အပေါ်ရောဘာအများပြောချင်ပါလဲခင်ဗ
ျဒီအစိုးရအခုတက်လာပြီးတော့နောက်ပိုင်းမှာလှုပ်တဲ့ဟာတွေမြင်တဲ့ဟာမှာတော့ဒီပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ပတ်သက်လို့လုံးဝအားမပေးဘူးဆိုတော့အဲ့လိုအစိုးရပုံစံမျိုးပဲကျွန်တော်အမြင်ရတယ်ဗျာအဲ့ climate change နဲ့ပတ်သက်တဲ့ဟာမျိုးတွေမှာအစိုးရအဆက်ဆက်ကနေပြီးတော့ပတ်သက်ပါဝင်ပြီးတဲ့အခါကျတော့ထောက်ခံလာတဲ့ဟာတွေမှန်သမျှကိုဖျက်ဆီးပစ်တယ်ဗောဗျာအဲ့တော့ကျွန်တော်အမြင်ရတော့အခုတက်နေတဲ့အစိုးရကတော့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေရာသီဥတုနဲ့ပတ်သက်တဲ့ဟာလို့အဲ့လိုထိမ့်သိမ်းစောင့်ရှောက်မှုတွေကိုလုံးဝစိတ်ဝင်စားတဲ့အစိုးရလို့ပဲကျွန်တော်ယူဆတယ်ဗျာဒီလို National Park တွေပါတယ်ဆိုတော့ဟာဟိုလွန်ခဲ့တဲ့နှစ်တရာကျော်လောက်တရာစထားတဲ့ဟိုနေရာတွေပေါ့ဗျာအဲ့တော့ဒီတစ်တော်တွေမပြုံးတိအောင်ဒီမှာရှိတဲ့တရားဇာတတွေနဲ့နောက်အမွေနှစ်တွေကိုနောက်မျိုးဆက်အဆင့်ဆင့်ကိုဆက်သွားစေခြင်းနဲ့စိတ်နဲ့စပြီးတော့တည်ခဲ့တာဟုတ်ဗျာအဲ့ရှေ့ပိုင်းလူတွေကအဲ့တော့အဲ့ဒီဟာတွေကဟိုဒီလိုဖြတ်မယ်တောက်မယ်ဒီဟာတွေကိုလူတွေကဟိုခင်တွယ်မှုတွေယော့လာမယ်ဆိုလို့ရှိရင်ဒီရေရှည်ထိမ့်သိမ့်မှုဆိုတဲ့ကိစ္စတွေကအများကြီးပြဿနာတက်သွားနိုင်တယ်လို့ကျွန်တော်ယူဆတယ
်ကိုထိန်လင်းကအခုလိုတဘာဝဥယျာဉ်တွေကိုဘာကြောင့်အမြဲတမ်းတွားလဲပြည့်လဲဆိုတဲ့အကြောင်းကိုပြောပြပေးပါဦးခင်ဗျဟု
တ်ကဲ့အဓိကကတော့တဘာဝဥယျာဉ်တွေကိုကျွန်တော်ရောက်တဲ့အခါမှာဟိုနေရာတော့အဆုံပေါ့ဗျာအဲ့တော့အဆုံကဒီဟိုပင်လယ်ကမ်းခြေနဲ့ကပ်ရက်လည်းရှိတာပဲဟိုတောအတွင်းနဲ့လည်းရှိတာပဲတောင်အမြင့်တွေလည်းရှိတာပဲမျိုးစုံပေါ့အဲ့တော့ဒါပေမဲ့ဟိုဘာတော့ဟိုသိရလဲဆိုလို့ရှိရင်တကယ့်တောတဘာဝနဲ့တောရိုင်းတိရိစ္ဆာန်တွေသူတို့ရဲ့ဘဝတွေဂေဟစနစ်ပေါ့ဗျာအဲ့ဒီဟာတွေကိုကောင်းကောင်းထိန်းထားတဲ့ကိစ္စတွေပေါ့ဗျာဒါတွေကဟိုသွားတယ်ဆိုလို့ရှိရင်တဘာဝအလှအပကိုတွေ့ရတယ်နောက်တချို့ဟာတွေကအမစီခွေးရလို့ဘာလို့အဲ့လို National Park တွေပါလေဆိုလို့ရှိရင်ကမ္ဘာအသက်အကြီးဆုံးသစ်ပင်တွေကိုသူတို့ကဟိုပြောက်သွားမှဆိုလို့ထိန်းထားတယ်ပေါ့ဗျာအဲ့တော့အဲ့ဒီဟာတွေကလည်းဟိုတစ်ဖက်ကထူးခြားမှုရှိတယ်လို့တစ်ဖက်မှာလည်းဒီတောစဘာဝတို့ဘာလို့ဒီမှာမြို့ပြတွေမှာနေကြတဲ့လူတော်တော်များများကပဲဒီတောထဲကိုရောက်သွားတာဟုတ်ဗျာအဲ့ဒီခါကျတော့ဒီတောစဘာဝတို့ဘာလို့အဲ့အငွေ့အသက်တွေဘာတွေကလည်းဟိုလူတွေရဲ့ပြင်းမှန်းနှံ့မှုတွေကိုပျောက်မယ်ဗျာပြီးတဲ့ခါကျတော့ဒီစဘာဝပတ်ဝန်းကျင်ဟာထိလိမ့်ဖို့လိုအပ်တယ်ဆိုတဲ့အသည့်တွေရှိမယ်ဗျာပြီးတော့စဘာဝပတ်ဝန်းကျင်ကိုတွေ့တာဂျင်စိတ်ပေါ်ပြီးတော့များအောင်လှုပ်ထားတဲ့ဟာမျိုးတွေပေါ့ဗျာအဲ့တော့ဟိုအနှိမ်ဆုံးဒီအမိုက်ပစ်တာတို့ဘာလို့အစအဲ့လိုတစ်တစ်မွားမွားလေးတွေကအစဒီလိုတဘာဝဥယျာဉ်တွေကိုရောက်တဲ့အခါမှာလူတွေရဲ့စိတ်နှလုံးကိုဟိုတစ်မျိုးတစ်ပုံပေါ့ဗျာဂျင်းနူးအောင်ပြီးတဲ့အခါကျတော့တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းခြင်းစိတ်ဖြစ်လာအောင်အဲ့ဒါမျိုးလေးတွေကအစဟိုအမွေပေးတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျာ
ကိုအောင်ရဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီပဲအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဖြစ်တဲ့ VOA Burmese News တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံပါတီတွေကိုလာမယ့်နှစ်သမ္မတရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်မယ်ဆိုတော့သမ္မတနီကိုလတ်စ်မာဒူရိုရဲ့ချိန်ချောက်မှုကိုအမေရိကန်ပြည်ထောင်စုကရှုတ်ချလိုက်ပါတယ်။ဒေသန္တရစီပင်သားရရွေးကောက်ပွဲတွေကိုတပိတ်မှောက်ပြီးဝင်ရောက်ရှင်ပြိုင်မှုမရှိခဲ့တဲ့ပါတီတွေဟာလာမယ့်သမ္မတရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်မရှိဘူးလို့သူကပြောလိုက်တာပါ။ဗင်နီဇွဲလားရဲ့အတိုက်ခံပါတီကြီး၃ခုဖြစ်တဲ့ Justice Pass, Popular Will နဲ့ A New Era တို့ကစီပင်သားရရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့အတွက်ဆိုပြီးမဲရလက်တွေကိုတပိတ်မှောက်ခဲ့ကြတာပါ Popular Will Party ရဲ့တနိုင်ငံလုံးဆိုင်ရာစီယုံရေးမှူး Juan Andres Mejia ကစီပင်သားရရွေးကောက်ပွဲရလက်ဟာမဲပြအရေးအတွက်သာဖြစ်ပြီးပြည်သူတွေရဲ့စန္ဒကိုကိုးစားမပြုဘူးလို့ပြောပါတယ်နိုင်ငံတော်ရဲ့အရင်းမြစ်တွေကိုအလွဲသုံးစားပြုတာနဲ့အစိုးရဝန်ထမ်းတွေကိုအတင်းအဓမ္မအနိုင်အထက်ပြုပြီးမဲထည့်ခိုင်းခဲ့တာသာဖြစ်တဲ့အကြောင်းသူကဆက်ပြောပါတယ်ကျွန်တော်တို့ခေါင်းဆောင်တဝက်ကိုနင်းနှင်တန်းပေးဖန်စီချုံနောင်တာကလွဲလို့ဒီပါတီဟာဒူးထောင်မှာမဟုတ်ဘူးစင့်ပေးမှလည်းမဟုတ်ဘူးသူ့လုပ်နေကြအလုပ်တွေကိုလည်းစွန့်လွတ်လက်လျှော့မှာမဟုတ်ဘူးလို့မာဟီယာကပြောပါတယ်ဗင်နီဇွဲလားပြည်သူတွေဟာသူတို့ထင်မြင်ယူဆချက်တွေကိုလွတ်လပ်စွာပြောဆိုခွင့်ရှိရပါမယ်နောက်ပြီးလွတ်လပ်ပြီးမျှတတဲ့ဒီမိုကရေစီနီးကြလုပ်ငန်းစဉ်ကိုလည်းကိုယ်စားလှယ်လောက်အားလုံးအတွက်ဖွင့်ပေးထားဖို့အစိုးရကသဘောတူရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနိုရတ်ကပြောပါရတယ်။ တကယ်လို့ကိုယ်စားလှယ်လောင်းတွေနဲ့ပါတီတွေဟာလွတ်လွတ်လပ်လပ်ပါဝင်ရှင်ပြိုင်ခွင့်မရရင်သမရရွေးကောက်ပွဲဟာတရားဝင်ဖြစ်မှာမဟုတ်ဘူးလို့လည်း Miss Norad ကပြောပါဗျာ2018ခုနှစ်ဗင်နီဇွဲလားသမရရွေးကောက်ပွဲတွေမှာအခြေအနေရရဟာလိုအပ်နေတဲ့လွတ်လပ်ပြီးတရားမျှတမှုရှိရေးဖန်တီးပေးဖို့နဲ့နိုင်ငံတကာကလေ့လာဆောင်ကြည့်ဖို့ဗင်နီဇွဲလားအစိုးရကိုအမေရိကန်ကတိုက်တွန်းထားပါဗျာမာဒူရိုအစိုးရကအတိုက်ခံတွေကိုဖြိုခွဲနှိမ်နင်းရမှာသေချာထိခိုက်မှုတွေရှိခဲ့ပါတယ်ဒီနှစ်မှာဖြစ်ခဲ့တဲ့လူမှုစန့်ကျင်ကန့်ကွက်ပွဲတွေအတွင်းသေဆုံးသူပေါင်း125ယောက်ကျော်ရှိခဲ့ပြီးထောင်ပေါင်းများစွာဖမ်းဆီးခံရထိခိုက်ဒဏ်ရာရခဲ့ကြပြီးဖမ်းဆီးခံရသူတွေကိုနှင်ပန်းနှိပ်စက်မှုတွေနဲ့စီးစိမ်ဥစ္စာပျက်စီးဆုံးရှုံးမှုတွေလည်းအဆမတန်ကြီးမားခဲ့ကြောင်းသတင်းတွေမှာဖော်ပြကြပါတယ်မာဒူရိုအစိုးရအနေနဲ့အာဏာရှင်အစိုးရအဖြစ်ဆက်ပြီးသွားနေုံမဲ့ဆိုရင်အမေရိကန်ကလည်းစီးပွားရေးနဲ့တန်တမာရေးဩဇာကိုအာဏာကုန်သုံးပြီးဗင်နီဇွဲလားပြည်သူတွေတောင်းဆိုနေတဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်အစွမ်းကုန်ဖိအားပေးသွားမှာဖြစ်တယ်လို့လည်း Miss Norad ကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
ခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကြေညာဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကပြောပြမှာပါရှင
်။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအစ်စ်မှာအမေရိကန်ပြည်ထောင်စုအတွက်အကြီးမားဆုံးအန္တရာယ်တွေနဲ့ဆက်လက်ရှိနေစေချင်းချောက်မှုတွေကိုဆောင်ရွက်ရမယ့်အစီအစဉ်တိုင်းရှင်းရှင်းလင်းလင်းပြပြသားသားကင်တွေတော့မှာဖြစ်တယ်လို့ထိတ်တန့်အစိုးရအရာရှိတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရတာဝန်ယူခဲ့ပြီးတဲ့နောက်ဆက်စပ်လာနှီးပါကြပြုစုထားတဲ့မဟာဗျူဟာကိုသမ္မတအင်ဂျီရောကတနင်္လာနေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန်ရေးကောင်စီကငင်းပယ်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီဒီယိုအာဏာသုံးပြီးတော့မနေ့ကကန့်ကွက်ခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပထမဆုံးအကြိမ်ဗီဒီယိုအာဏာသုံးဆဲခဲ့တာလည်းဖြစ်ပါတယ်။အမေရိကန်တန်ယုံကိုဘယ်မှာထားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကိုပြောလို့ရမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေလီကလုံညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောကြားခဲ့ပါတယ်။အီရတ်ကကိုပိုင်အုပ်ချုပ်ခွင့်ရကတ်နေမီအတွင်းကလက်ရှိအာဏာရပါတီရုံးကိုဆန္ဒပြသူတွေမနေ့တုန်းကမီးတင်ရှို့ခဲ့ကြပါတယ်။လစာတွေမပြီးတဲ့ကိစ္စနဲ့အကျင့်ပြစ်ချဆားတဲ့ဆိုတဲ့တန်တရားတွေနဲ့ဆန္ဒပြသူတွေအမျက်ဒေါသထွက်နေကြတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကနိုင်ငံသားရေးအတွင်းဝင်တွေဒက္ကမြို့မှာဒီကနေ့အင်္ဂါနေ့မှာတွေ့ဆုံပြီးတော့ပူတွဲလုပ်ငန်းတွေစီးဝေးနိုင်ရေးအတွက်အပြီးသက်ဆွေးနွေးပွဲတွေပြုလုပ်မှာဖြစ်ပါတယ်။ရင်းကြဒုက္ခသည်တွေနေရပြန်ပို့ရေးအဆင်ပြေချောမွေ့ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကူးကပ်ပြီးတော့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီဆွေးနွေးမှုဟာနိုဝင်ဘာလ23ရက်နေ့ကဒုက္ခသည်တွေပြန်ပို့ရေးနိုင်ငံသဘောတူညီမှုရပြီးတဲ့နောက်နှစ်လအတွင်းပြန်ပို့ပေးရေးအစီအစဉ်တွေစတင်အကောင့်ထဲပို့ဖို့နောက်ဆက်တွဲပြုလုပ်တဲ့အစီအွေလည်းဖြစ်ပါတယ်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြသွားတာပါ။ဒီကိတိမနဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။အင်္ဂါနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.